ကုလသမဂ္ဂကဖွဲ့စည်းလိုက်တဲ့ရခိုင်ဒေသတွင်းလူခွင့်ရေးချိုးဖောက်မှုစုံစမ်းမဲ့အချက်လက်ရှာဖွေအဖွဲ့ကိုမြန်မာနိုင်ငံတွင်းလာရောက်ခွင့်ပြုမှာမဟုတ်ဘူးလို့မြန်မာအစိုးရကငင်းဆိုလိုက်တာဟာပြဿနာကိုဖြေရှင်းတဲ့နည်းလမ်းမဟုတ်ပဲအခြေအနေတွေကိုပိုးပြီးဆိုးလာစေမှာဖြစ်တယ်လို့ AI ခေါ်အပြည်ပြည်ဆိုင်ရာလူခွင့်ရေးလူငင်းချမ်းသာခွင့်အဖွဲ့ကြီးကတုံ့ပြန်လိုက်ပါတယ်မြန်မာအစိုးရရဲ့အခုလိုဆုံးဖြတ်ချက်နဲ့ပတ်သက်တဲ့အမြင်တွေကိုကိုညာဝင်းအောင်ကတင်ပြမှာဖြစ်ပါတယ်ရှင်
ရခိုင်ပြည်နယ်ကလူအခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းဖို့အချက်အလက်ရှာဖွေရေးအဖွဲ့တစ်ဖွဲ့မြန်မာနိုင်ငံဆေးလူရေးကိုဂျနီဗာအခြေစိုက်ကုလသမဂ္ဂလူအခွင့်ရေးကောင်စီကပြီးခဲ့တဲ့မတ်လထဲမှာဆုံးဖြတ်ချက်ချခဲ့တာပါအဲ့ဒီကုလအချက်အလက်ရှာဖွေရေးအဖွဲ့ကိုမြန်မာနိုင်ငံတွင်းလာရောက်ခွင့်ပြုမှာမဟုတ်ဘူးလို့အစိုးရရဲ့သဘောထားကိုဒုနိုင်ငံရေးဝန်ကြီးဦးကျော်တင်ကဇွန်လ29ရက်ကြာသပတေးနေ့ကျင်းပတဲ့ပြည်သူ့လွှတ်တော်မှာပြောကြားခဲ့ပါတယ
်ကျွန်တော်တို့အနေနဲ့ဟိုဖက်ခိုင်းနေမရှင်ဆီလို့တဲ့ဆုံးဖြတ်ချက်ကိုကန့်ကွက်ရန်ပြုနိုင်တော်လဲပဲကုလသမဂ္ဂရဲ့မန်ဒိတ်နဲ့ဆီလို့တဲ့လူခွေရေးကောင်စီအစီအခံများလူခွေအဲ့ဒီဖွဲ့စည်းခြင်းကိုတော်လကောင်အဲ့ဒီမရှင်ကနေပြီးတော့အစီအခံသာပြုစုတင်သွင်းညို့ကျွန်တော်အနေနဲ့ဟန်တားနိုင်တဲ့အနေထားရှိမှာမဟုတ်ပါဘူးဒါပေမဲ့လို့ကျွန်တော်အနေနဲ့မြန်မာနိုင်ငံကိုတော့လာရောက်ခွင့်မပြုဖို့အတွက်မြန်မာတန်ယုံတွေကိုလိုအပ်တဲ့ညွန့်ကြားမှုများပြုလုပ်ခါကာကွယ်တားဆီးသွားမှာဖြစ်ပါတယ
်ရခိုင်ရေးအတွက်အချက်အလက်ရှာဖွေဖို့စုံစမ်းစစ်ဆေးရေးအဖွဲ့ဆေးလွတ်နိုင်ရေးကုလသမဂ္ဂလူအခွင့်ရေးကောင်စီကဆုံးဖြတ်ဖွဲ့စည်းခဲ့တာဟာရခိုင်ဒေသရဲ့အခြေအနေကိုပိုပြီးဆိုးရွားသွားစေနိုင်တာကြောင့်မြန်မာအစိုးရကဒါကိုလက်မခံရတာဖြစ်တယ်လို့ဒေါ်စန်းစုကြည်ရဲ့မကြသေးမီကတွားရောက်ခဲ့တဲ့ဆွီဒင်နိုင်ငံခီးစဉ်အတွင်းပြောကြားခဲ့ပါတယ
် A fact-finding mission appointed by the United Nations would not have helped the situation. It would have created greater hostility between the different communities.
ကုလသမဂ္ဂဖွဲ့စည်းထားတဲ့အချက်အလက်ရှာဖွေစုံစမ်းရေးအဖွဲ့ဟာအခြေအနေပိုကောင်းလာအောင်အထောက်အကူမပြုတဲ့အပြင်မတူကွဲပြားတဲ့လူမှုအတိုင်းအဝိုင်းတွေကြားပေါ်ပြီးတော့မှရန်လိုမုန်းတိမှုတွေဖြစ်လာစေနိုင်ပါတယ်ဒီကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုကျမတို့လက်မခံတာကတော့ကျမတို့တည်ဆောက်လို့တဲ့ဒေတာတွင်အချင်းချင်းအပြန်အလှန်ယုံကြည်နားလည်မှုနဲ့တဟဇာတရှိရှိအတူရှင်တွဲနေထိုင်နိုင်မှုကိုအထောက်ပံ့ပေးနိုင်လိမ့်မယ်လို့မယုံကြည်သလိုလက်ဖက်စလုံးမှာရှိနေတဲ့ကြောက်ရွံ့စိတ်တွေကိုလည်းဖြေဖြောက်ပေးနိုင်လိမ့်မယ်လို့ကျမမထင်ပါဘူ
းအခုလိုဒေါ်စန်းစုကြည်ကပြောပေမဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကိုလာခွင့်မပေးတာကသာအခြေအနေတွေပိုဆိုးလာစေမှာဖြစ်ပြီးမြန်မာအစိုးရရဲ့ငင်းဆန်နေမှုဟာပြဿနာကိုဖြေရှင်းတဲ့နည်းလမ်းမဟုတ်ဘူးလို့အပြည်ပြည်ဆိုင်ရာလူအခွင့်ရေးအဖွဲ့ AN ရဲ့ Washington DC အကြီးအကဲ Mr. T. Kumar ကတုံ့ပြန်ပြောဆိုလိုက်ပါတယ
် Amnesty International is extremely disappointed.By the Myanmar government's decision not to allow UN Human Rights Council fact-finding mission. This is not going to solve the problem. It's going to aggravate the situation. If you feel you are...
ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုမြန်မာအစိုးရကလာခွင့်မပေးတဲ့ဆုံးဖြတ်ချက်ပေါ်အေအဖွဲ့ကလွန်စွာမှစိတ်ပြစ်မိပါတယ်။ဒါဟာပြဿနာကိုဖြေရှင်းရမရောက်ဘဲအခြေအနေတွေကိုပိုးပြီးတော့ဆိုးဝါးလာစေမှာဖြစ်ပါတယ်။တစုံတစ်ခုကိုဖုံးကွယ်ထားခြင်းနဲ့အခါမျိုးမှသာလာခွင့်မပြုတဲ့သဘောရှိရတာကြောင့်ကုလကော်မရှင်ကိုအမြန်ဆုံးလာခွင့်ပြုဖို့အတွက်အခိုင်အမာတောင်းဆိုခြင်းပါလေ
တကယ်တော့ကုလသမဂ္ဂအပါအဝင်လူအခွင့်အရေးအဖွဲ့တွေဟာသူတို့ရဲ့အကျိုးစီးပွားအတွက်လှုံ့ဆော်နေကြတာမျိုးရှိသလိုမြန်မာအစိုးရဘက်ကလည်းကုအပြည်တွင်းအခြေအနေတွေပေါ်မူတည်ပြီးအချက်အလက်ရှာဖွေရေးအဖွဲ့ကိုတားမြစ်ရတာမျိုးဖြစ်တယ်လို့သူနားလေကြောင်းအမေရိကန်အခြေစိုက်မြန်မာအရေးသုံးသပ်သူဒေါက်တာတင့်ဆွေကပြောပါတယ်
ဒီကိန်းဒေတာရေခင်းကတော့ဒါမှရှုပ်ထွေးရှုပ်ထွေးတော့ကအဲ့လိုနိုင်ငံကကလာတဲ့ဖွဲ့စည်းလာလိုက်ရင်ပိုပြီးဆိုးသွားမလားဆိုတဲ့အချက်မှုနဲ့ဆိုတော့ကဆုံးဖြတ်တယ်လို့ကျွန်တော်မြင်ပါတယ်နိုင်ငံတော်အတွက်အကောင်းဆုံးဆုံးဖြတ်ချက်ကိုဆောင်ရွက်နေတယ်လို့ပဲကျွန်တော်ယူဆပါတယ်နိုင်ငံကဆိုတော့လူခွင့်ရေးပြောပြောအထူးသဖြင့်တော့ဟိုကုလသမဂ္ဂကပြောပြောဒီဖွဲ့စည်းတွေကတော့သူတို့အဖွဲ့အစည်းရဲ့ဟလာဥတီကျရက်တည်ခြင်းနဲ့တနည်းအားဖြင့်ခက်ရရင်ပြောရရင်တော့အကျိုးစီးပွားပေါ့သူတို့တကကြည့်ရတယ်ဆိုတော့ကျွန်တော်တို့နိုင်ငံအစစရဲ့ချိုးတက်နေတဲ့အချိန်မှာတခြားနေဝင်လာတဲ့ကြံဖက်မှုတွေမဖြစ်အောင်လို့နိုင်ငံကဖိအားပါဖြစ်ဖြစ်ကိုယ်နိုင်ငံအကျိုးစီးပွားအတွက်လုပ်တဲ့ဆုံးဖြတ်ချက်ဖြစ်နိုင်တယ်လို့ကျွန်တော်သုံးသပ်ပ
ါဒီတော့တွင်ပိဋိပက္ခဖြစ်နေတဲ့ရခိုင်ပြည်နယ်တဲကမောင်တော်ဒေသတဝိုက်မှာအကျန်းဖက်အဖွဲ့အတွက်လူသစ်စုဆောင်းနေတာတွေရှိသလိုဒေသခံတွေရုတ်တရက်ပျောက်ဆုံးသွားတာအသက်ခံရတာတွေလည်းရှိနေကြောင်း ပြီးခဲ့တဲ့သတင်းပတ်တွေတဲ့အကျန်းဖက်လေ့ကျင့်သင်ကြားတဲ့မြေအောက်ခန်းတွေနဲ့လက်နက်တချို့ကိုလည်းရှားဖွေသိမ်းဆည်းမိခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံယုံကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ